တော်တာရှင်များရှင်တက်ငယ်မရိမှုအပါအဝင်အထမပြုကျင့်ခံရတဲ့သတင်းတွေကိုဒီနှစ်ပိုင်းလပိုင်းတွေအတွင်းကြည်ကြည်လောင်လောင်နဲ့ခက်စစ်စစ်ကြားလာရပါတယ်။တချို့မြို့ကြီးတွေမှာကျူးလွန်သူကိုတည်တံပေးဖို့တောင်းဆိုဆန္ဒပြတာတွေတည်တံပေးဖို့လိုမလိုဆိုတာတွေအထိငင်းခုန်လာကြပါတယ်။တကယ်တော့ကျူးလွန်သူကိုထိရောက်တဲ့အဖြစ်ပေးဖို့စူးစမ်းနေရင်တစ်ချိန်တည်းမှာပဲကျူးလွန်ခံရသူတွေရှေ့ခရီးကိုအခက်အခဲနည်းနိုင်သမျှနည်းနည်းနဲ့ဆက်နိုင်ဖို့ဝိုင်းဝန်းကူညီရေးဟာအလွန်မဲ့အရေးကြီးလာပါတယ်။ကျူးလွန်သူထောင်ကျသွားအောင်တော့ကျူးလွန်ခံရသူရဲ့အနာဂတ်ပျက်စီးသွားရတာလူအတိုင်းအဝိုင်းကနေရှောင်ပြေးထွက်သွားရတယ်ဆိုတာဟာဘလို့မှမမျှတာပါဘူးဒီပြဿနာအကြောင်းပြောကြရမှာမိန်းကလေးငယ်လေးတွေဟာလိမ်ပိုင်းဆိုင်ရာစော်ကားတယ်ဆိုတာဘလို့လဲဆိုတာကိုပါသိနေရမှာဖြစ်ပါတယ်အဲ့လိုသိနေမှသာဘယ်အနေအထားရောက်လာပြီဆိုရင်ဘလို့တုံ့ပြန်ရမလဲဆိုတာစဉ်းစားနိုင်မှာဖြစ်ပါတယ်အရွယ်ရောက်သူတွေအတွက်လိမ်ပိုင်းဆိုင်ရာစော်ကားခြင်းဆိုတာဟာကိုယ့်ရဲ့ခန္ဓာကိုယ်အစိတ်ပိုင်းတစ်ခုခုကိုအလိုမတူပဲဂိုင်းတွယ်ခံရတာ ਨੇ အင်အားသုံးအကြမ်းဖက်ခံရတာမျိုးဖြစ်ပြီးကလေးငယ်တွေအတွက်တော့အလိုတူခြင်းမတူခြင်းကိုထည့်စဉ်းစားကြမလို့တော့ပါဘူးအဲ့လိုလိမ်ပိုင်းဆိုင်ရာစော်ကားမှုအပါအဝင်အတ္တမအကျင့်ခံရတဲ့အခါမိန်းကလေးငယ်လေးတွေဟာဒါကိုပြန်ပြောစရာလို့မထင်တာပြန်မပြောရတာအဖြစ်တင်ခံရမှာလူသိမှာကြောက်တာမိဘတွေအရှက်ရမှာစိုးရိမ်တာစတဲ့အကြောင်းမျိုးမျိုးနဲ့ဖွင့်မပြောတတ်ကြပါဘူးကန့်ဆိုးစွာနဲ့အဲ့ဒီမိန်းကလေးကိုဝန်ရှိခဲ့ပြီဆိုရင်တော့ကိုဝန်ပေါ်လာမှမိသားစုကသိရတာမျိုးဖြစ်တတ်ပြီးတိချိန်ကြမှာကိုဝန်ဖြတ်ချတာမျိုးလိုကိုဝန်ဖြတ်ချိန်လက်လွန်ပြီးအတန့်အန္တရာယ်ထိခိုက်ရတာမျိုးတွေလိုအထိကြုံတွေ့လာနိုင်ပါတယ်။အဲ့လိုမှမဟုတ်ရင်လည်းကိုမလိုခြင်းနဲ့ဘဝအခြေအနေရပြုစုပျိုးထောင်ဖို့မနိုင်ဝန်ဖြစ်နေတဲ့ကလေးမျိုးတွေမွေးလာပြီးကလေးရောမိခင်မှာအစင်မပြေတဲ့မအောင်မြင်တဲ့လူနေမှုဘဝတွေနဲ့စခန်းသွားကြရမှာဖြစ်ပါတယ်။ဒါကြောင့်မိန်းကလေးငယ်လေးတွေအနေနဲ့အဲ့ဒါမှပြုကျင့်ခံရတာအပါအဝင်လိမ်ပိုင်းဆိုင်ရာစော်ကားတာမျိုးခံရရင်လူကြီးမိဘကိုပြန်ပြောရမယ်ဆိုတာသိရအောင်လူကြီးမိဘတွေဘက်ကကူညီလမ်းဖွင့်ပေးထားဖို့လိုအပ်ပါတယ်လို့ Rainfall Generosity Organization ကိုတည်ထောင်သူစာရေးဆရာမမတ်ပြိုးလဟန်ကပြောပါတယ
်။ပထမဆုံးအနေနဲ့ကဒီကလေးကဒီအဖြစ်ပျက်ကိုဖွင့်ပြောလာနိုင်အောင်လို့မိဘတွေကအရင်ဆုံးကူညီရမယ်ထင်တယ်။သူကြိုက်တဲ့ခံစားချက်သူပြောပါစေပေါ့နော်။ကလေးကိုဒုတိယကူညီရမှာကဒီလိုတော့ဖြစ်သွားပြီ။ဒါပေမဲ့ဒီလိုမျိုးဖြစ်တာကသူ့ရဲ့ဘဝတစ်ခုလုံးဆုံးရှုံးသွားတာမဟုတ်ဘူးဆိုတာကိုမိဘကအရင်ဆုံးနှစ်သိပ်အားပေးဖို့လိုတယ်လို့ထင်တယ်မှ။ဘာကြောင့်လဲဆိုတော့ပြောလက်တွေ့ရှိမှာကဒီအပြိုအစင်ဘဝဆုံးရှုံးသွားရင်တဘဝလုံးအတွက်ကိုနလန်မထူနိုင်တော့ဘူးဆိုတော့အမြင်တွေကိုတနိုင်ငံလုံးအတိုင်းအတာနဲ့ဒီယဉ်ကျေးမှုတစ်ခုလုံးကိုအကုန်လုံးတော်လန်ပြရမယ်လို့ပြောလက်ထင်တယ်။ဒါသည်တဘဝလုံးမဟုတ်ဘူး။ဒါသည်ကိုယ့်ရဲ့ခြေရီလက်တွေကိုနာကျင်အောင်လုပ်တယ်လို့မျိုးပဲကိုယ့်ကိုတစ်ခုခုနာကျင်အောင်လို့လုပ်တဲ့ဟာဒီ pain ကိုရုပ်ပိုင်းဆိုင်ရာအမြင်နဲ့ပဲလက်ခံမှုအတွက်ကိုပုံပြီးတွန်းအားပေးရမယ်လို့ထင်တယ်။စိတ်ပိုင်းဆိုင်ရာအထဲကိုမရောက်သွားဖို့ကိုဘာလို့လဲဆိုတော့စိတ်ပိုင်းဆိုင်ရာအနာတွေကကိုယ့်ကိုယ်ကိုယုံကြည်မှုနည်းတာတွေပေါ့နော်။ဘဝကိုရှေ့မဆက်နိုင်တာတွေအများကြီးဖြစ်နိုင်တယ်ပေါ့နော
်။မိန်းကလေးတွေစောစောဖွင့်ပြောလာအောင်မိဘတွေကိုယ်တိုင်ကအဲ့ဒီကိစ္စနဲ့ပတ်သက်ပြီးရှင်းလင်းတဲ့အမြင်နဲ့ဗဟုသုတရှိဖို့မိဘနဲ့သားသမီးပွင့်လင်းတဲ့ဆက်ဆံရေးမျိုးရှိနေဖို့လိုအပ်ပါတယ်။အပြစ်လုပ်ထားတာမဟုတ်တဲ့ကိုယ်သမီးအဓမ္မပြုကျင့်ခံရတာကြောင့်အရှက်ရတယ်ဆိုတာမျိုးတတ်သိမယ်ပြောင်းပြေးမယ်ဆိုတာမျိုးအတွေးခေါ်တွေဟာမမှန်ကန်ဘူးဆိုတာသိထားဖို့လိုပါတယ်။အဓမ္မအကျင့်ခံရတဲ့မိန်းကလေးငယ်တယောက်ဆေးရုံရောက်လာရင်ဆရာဝန်နဲ့ဆေးရုံဝန်ထမ်းတွေဟာကလေးရဲ့ရုပ်ပိုင်းစိတ်ပိုင်းလက်တလောလိုအပ်ချက်ကိုအချိန်မနှောင်းခင်လိုအပ်တယ်လို့ဆောင်ရွက်ပေးဖို့လဲစူးစမ်းကြရမှာဖြစ်ပါတယ်။အဲ့မှအကျင့်ခံရတာဖြစ်တဲ့အတွက်လူခန္ဓာကိုယ်မှာထိခိုက်ဒဏ်ရာရနေတာမျိုးတွေရှိနိုင်တာမို့ဒါတွေကိုကုသပေးပြီးလိုအပ်ရင်မိခိုင်ကာကွယ်ဆေးထိုးပေးတာမျိုးတွေလုပ်ရပါတယ်။ပြည်내ကျန်းမာရေးဦးစီးဌာနမှတတတောင်းလိုင်းကအခုလိုရှင်းပြပါတယ်
။ပထမဆုံးလုပ်တာတော့ HIV/AIDS ရဲ့နောက်က PSC ရဲ့ပေါ့ဒါတကယ်ဟိုအကြောင်းကူးနိုင်တဲ့ sexually transmitted diseases တွေအကုန်လုံးပေါ့နောက်ပမာကြီးမှာဆိုအဖြစ်များတဲ့ရှားပေါ့ဟို chlamydia ရောပါတော့အဲ့လိုမျိုးဟာတွေကအစအကုန်လုံးသိစေပါတယ်။နောက်နံပါတ်2ချက်ကကြတော့ဒရီတာရပါပေါ့အမြန်ဒါပြီးတော့တောင်းရတာပဲပေါ့ခုန7နာရီပြင်တောင်းတယ်အမြန်တောင်းတစ်ခါတောင်းဒရီတာကြီးလည်းရှိတယ်။ဒါပေမဲ့အဲ့လိုမျိုးမရဘူးဆိုလို့ရှိရင်တစ်ခါဟိုအောင်လည်းတောင်းပါပါတယ်။နောက် mentally ကတော့psychosocial support ကတော့ပေးအဓိကတော့ဖေးမှမယ်ဇေယုံနေမှာဆိုလို့ရှိရင်ဟို psychosocial အရာရှိတွေထားပြီးတင်းနေနဲ့ဖေးမှလည်းဆိုတာအားပေးနေရုံတသက်မဟုတ်ဘူးပေါ့အမဒိမှုဖြစ်တယ်ဆိုလို့ရှိရင်အမဒိမှုကနေပြီးတော့မှပြန်ပြီးတော့ဟိုလွတ်မြောက်လာတဲ့သူ survivor ဆိုတုံးပြီးတော့မှကျွန်တော်တို့ကသူ့ရဲ့ရှေ့ဘဝပေါ့နော်နောက်ထပ်ဒါမျိုးမဖြစ်အောင်ပတ်ဝန်းကျင် environment ဘယ်လိုပေးမယ်ဒီကောလာဟလတွေကြားမှာသူဒီမှာရပ်တည်နေအောင်ဘယ်လိုမျိုးလုပ်မယ်ပေါ့တချို့နေရာတွေမှာဆိုလို့ရှိရင်သူ့အတွက်တင်းနေဖွဲ့ထားတာရှိတယ်တင်းနေမှာတော့ဥပဒေကြောင့်လည်းပါကြတယ်မှုခင်းနဲ့ပတ်သက်ပြီးတော့ပါတယ်နောက်ကျမရင်းနဲ့လည်းပါပြီးမှသူတို့အားလုံးကအဲ့ဒီဟိုဖြစ်သွားတဲ့ကလေးငယ်ရဲ့ပတ်ဝန်းကျင်ရဲ့ဟိုရီဘောနော်တော့သူတို့ပြန်ပြီးတော့ကြောင်းလေးပြီးနိုင်ဖို့ဒါမှမဟုတ်ရင်ညှင့်ပြီးနိုင်ဖို့လုပ်တဲ့အဖွဲ့အစည်းတွေလည်းပေါ်လာပါပြီ
အဲ့ လိုဖြစ်ပျက်နဲ့ရင်ဆိုင်ခဲ့ရဘူးသူမျိုးသမီးငယ်လေးတွေအတွက်လူမှုရေးနဲ့စိတ်ပိုင်းဆိုင်ရာဖိမပံ့ပိုးမှုတွေလှုပ်ဆောင်မှုနဲ့ရှေ့လျှောက်အဲ့လိုအဖြစ်အပျက်မျိုးနည်းသွားစေဖို့လှုပ်တင်တာတွေကိုမပြိုးလက်ဟန်ကအခုလိုစဉ်းစားပြပါတယ်
ဒီကလေးလေးဒီရှေ့ဆက်နိုင်တဲ့သူ့မှာသူ့ရဲ့ကိုယ်ပိုင်စွမ်းရည်ရှိတဲ့ဟိုအရေးချင်းရှိတဲ့ကလေးလေးအဖြစ်နဲ့သူ့ကိုပုံမှန်လိုပဲဆက်ဆံရမယ်ကလေးကိုလိုအပ်တာထပ်ပို့ပြီးတော့မှတနာစရာကတော့ဝါလေးတစ်ခေါင်လိုဆက်ဆံလိုက်ပြီးဆိုရင်ဒီကလေးရဲ့ကိုယ့်ကိုယ်ကိုယုံကြည်မှုတွေကိုယ့်ကိုယ်ကိုရှေ့ဆက်သွားနိုင်မှုတွေအလေးအမြတ်ပြုမှုတွေကအဲ့မှာအကုန်လုံးအများကြီးပျက်စီးသွားနိုင်တယ်ပေါ့နော်ဖြစ်မအပြစ်ဒဏ်ပေးတာထက်အရင်ဆုံးကကာကွယ်ဖို့ကိုအရင်ဆုံးသွားရမယ်လို့ထင်တယ်ပေါ့နော်ဒါကိုလည်းအစိုးရကဒီလိုမျိုးအဖြစ်တွေအများကြီးဖြစ်နေတယ်မြန်မာတိုင်းငံလုံးမှာရှိတဲ့ကလေးတွေကလုံခြုံမှုပေးဖို့လိုအပ်နေတယ်ဆိုတာမျိုးကိုအရင်ဆုံးလက်ခံရမယ်တရားခံတာမို့လဲတရားခံကျူးလွန်သူလိုယူဆရသူကိုတွေးတဲ့အခါကျလို့ရှိရင်ဘလို့အခြေအနေတွေမှာသူတို့ကိုကျူးလွန်မှုအတွက်တွန်းအားပေးတာလဲဘာကြောင့်သူတို့ဒီလိုမျိုးကျူးလွန်မှုဟိုဒီကလေးကိုရွေးရတာလဲဆိုတာမျိုးလဲပြုလက်တို့သူတေသနာလို့ကိုလိုအပ်တယ်အပြစ်ဒဏ်ပေးတဲ့ကိစ္စနဲ့အတူတူပေါ့နော်ကာကွယ်ဖို့ကိစ္စမျိုးကိုပို့ပြီးတော့မှလုပ်ရမယ်လို့ထင်တယ်ဘာလို့လဲဆိုတော့ပြုလက်တို့နိုင်ငံရဲ့စီးပွားရေးအခြေအနေရဆိုလို့ရှိရင်မိဘတွေအပြင်ထွက်ပြီးအလုပ်လုပ်ရပါတယ်အဲ့တော့ကလေးတွေကိုစောင့်ရှောက်မဲ့အသေးချလုံခြုံမှုပေးနိုင်မဲ့ကလေးတွေရဲ့စိတ်ပိုင်းဆိုင်ရာနဲ့ဖွံ့ဖြိုးရေးဆိုင်ရာနားလည်တဲ့အဖွဲ့အမျိုးလေးတွေထားပေးပြီးအစိုးရကစပြီးတော့မှဘတ်ဂျက်လေးတွေချပေးပြီးတော့ရှောင်ရှောက်ပေးမယ်ဆိုရင်တော့ဒီကလေးတွေရဲ့လုံခြုံရေးကိုပို့ပြီးတော့မှအာမခံနိုင်မယ်လို့ထင်နေရှင့
်ဒေါက်တာတောင်းလှိုင်ပြောပြတဲ့လက်ရှိဆောင်ရွက်နေမှုနဲ့ရှေ့အစီအစဉ်ကလည်းမပြိုးလက်ဟန်ရဲ့အမြင်နဲ့အတော်နှီးစပ်ပါတယ
်ကောင်းစိတ်လုပ်တဲ့နေရာမှာ financial အပြင်ကို financial အတိုင်းဝိုင်းတွေ confidentiality ကိုအဓိကထားလုပ်ပေးပါတယ်အခု social team နဲ့အတူပေါ့ကျွန်တော်တို့ဒီက HIV ကကျွန်တော်တို့ပြည်နယ်တိုင်းတိုင်းမှာကျွန်တော်တို့ team နေရှိတယ်သူတို့ကလည်းပါပြီးတော့အားလုံးကစုပြီးတော့မှပြည်သူတစည်းရဲ့လုပ်ပါတယ်တကယ်တော့ကျွန်တော်တို့နိုင်ငံအနေနဲ့နောက်ပိုင်းဆိုလို့ရှိရင်ဒါကိုဒီထက်ပိုပြီးတော့ patient ကျဲတဲ့ wide scope လူမှုရေး team ကြီးပိုဖွဲ့နိုင်မယ်ဆိုတော့ပိုကောင်းမယ်ဖြစ်ပါတယ
်အဲ့ဒါမှပြုကျင့်ခံလိုက်ရတဲ့အမင်းကလေးငယ်လေးတွေဟာမြင်မြင်သမျှကြောက်ရွံ့နေတာမျိုးစိတ်ဓာတ်ကျနေတာမျိုးအားငယ်နေတာမျိုးတုန်လှုပ်နေတာမျိုးဒေါသထွက်နေတာမျိုးတချို့ဆိုရင်လက်စားချေဖို့စိတ်ကူးနေတာမျိုးခံစားမှုအစုံဖြစ်နိုင်ပါတယ်။အဲ့လိုခံစားမှုတွေကလွတ်မြောက်ပြီးပုံမှန်ပြန်ဖြစ်ဖို့ကလည်းအတော်အချိန်ယူရပါတယ်။ကျမကြီးဝန်ဆောင်မှုပေးသူတွေအနေနဲ့လည်းစိတ်ပိုင်းဆိုင်ရာအားပေးမှုတွေလုပ်ပေးဖို့နဲ့မိသားစုကပံ့ပိုးရမှာအပြင်ပတ်ဝန်းကျင်ကလည်းဒီမိန်ကလေးကိုစာနာမှုနဲ့ကြည့်ရှုပေးဖေးမပေးဖို့အလွန်အရေးကြီးပါတယ်။မိသားစုနဲ့ပတ်ဝန်းကျင်စီကအဲ့လိုပံ့ပိုးစာနာမှုတွေရပြီဆိုရင်တော့လိမ်ပိုင်းဆိုင်ရာအစောကခံရမှုနဲ့အရမပြုကျင့်ခံရသူအမျိုးသမီးနဲ့မိန်းကလေးငယ်လေးတွေအတွက်ရှေ့ခီးကိုဆက်ဖို့ခွန်အားတွေအမြန်ဖြည့်တင်နိုင်မှာဖြစ်ပါတယ်ရှင်။